မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်အတွင်းရာနယ်ခြေရဲ့ကလေးစစ်သားတွေပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလေးစစ်သားအသုံးပြုမှုစန့်ကျင်ရေးနှင့်ဖြစ်တဲ့ဖေဖော်ဝါရီလဆယ်နှစ်နေ့မှာကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတို့ကကြီးကြီးပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်လအတွင်းကလေးလေးယောက်ပြန်လွှတ်ပေးခဲ့တာဟာကလေးစစ်သားစုဆောင်မှုနဲ့မြန်မာစစ်တပ VOA မြန်မာပိုင်းကိုပြောဆိုပါရယ်ကလေးစစ်သားအသုံးပြုမှုနဲ့ကလေးစစ်သားစုဆောင်မှုအဆုံးသတ်ရေးလုပ်ငန်းစဉ်အကောင့်ထယ်ဖော်ရေးအတွက်ကုလသမဂ္ဂနဲ့မြန်မာနိုင်ငံအစိုးရတို့ကြား2012ခုနှစ်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ2014ခုနှစ်မှာလာမှာတော့ကုလသမဂ္ဂက Children Not Soldier ကလေးတွေဟာစစ်သားမဟုတ်ဘူးဆိုတဲ့လှုံ့ဆော်လှုံ့ရှားမှုကိုစတင်ခဲ့ပါတယ်အခုလိုကလေး400ကျော်ပြန်လွှတ်ပေးလိုက်တာဟာမြန်မာကလေးတွေအတွက်ပြုလုပ်လိုက်တဲ့အစိုးရရဲ့အရေးပါတဲ့ဖြစ်ထွန်းတိုးတက်မှုလို့ရှုမြင်တဲ့အကြောင်း Miss Saragi ကပြောဆိုပါတယ်။မြန်မာအစိုးရအနေနဲ့2016ခုနှစ်မှာအစိုးရစစ်တပ်တွေအတွင်းကလေးစစ်သားလုံးဝမရှိစေရည်ရွယ်ချက်ပြည့်မြောက်အောင်ထဲဖို့လှုံ့ဆော်နေမှုကိုသူမအနေနဲ့ကကုလသမဂ္ဂကပါအပြည့်အဝထောက်ခံမှုပေးနေတာဖြစ်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအတွင်းဝန်ချုပ်ပြောဆိုခဲ့မှုတဲ့အတိုင်းမြန်မာနိုင်ငံမှာအစိုးရမဟုတ်တဲ့ကလေးစစ်သားစုဆောင်အသုံးပြုနေသူအဖွဲ့အစည်း9ခုရှိတဲ့အကြောင်းသူတို့အားလုံးကိုလည်းနိုင်ငံတကာဥပဒေတွေကိုလိုက်နာကြဖို့နဲ့ကလေးတွေကိုပြန်လွှတ်ပေးဖို့တိုက်တွန်းလိုကြောင်း Miss Sorogi ကပြောဆိုပါတယ်ခင်ဗျာ